ရေကြီးလေရှန်နာနဲ့မြေပြိုရာစတဲ့တဘာဝဘေးကြောင့်မဲဆန္ဒရှင်တွေမဲပေးခွင့်မဆုံးရှုံးစေဖို့နိုင်ငံသားစည်းစိမ်ရေးကပ်ပြအိမ်တော်စုစီရင်ပြည့်စည်ပြောက်ဆုံးရသူတွေအနေနဲ့တက်ဆန်ရရက်ွက်ကြီးရွာကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေမှာမဲဆန္ဒရှင်တက်တီကန်လက်မှတ်တွေထုတ်ယူမဲပေးနိုင်တဲ့အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ဒါ့အပြင်ဒီလကုံထုတ်ပြန်မဲ့အတီးပြုမဲစင်းကိုပြင်ဆင်ဆောင်ရွက်ဖို့လိုအပ်ရင်လည်းနိုင်ငံသားစီစီရေးကပ်ပြအိမ်တော်စုစီရင်မရှိပေမဲ့ဆောင်ရွက်နိုင်တဲ့အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့မြမကြီးအညတ်မှာဇွန်နဲ့ဇူလိုင်လတွေကမိုးများပြီးနေရာဒေသအတော်များများမှာရေကြီးရေလျှံတာမြေပြိုတာတွေကြောင့်မဲဆန္ဒရှင်ပြည်သူတွေရဲ့ဥစ္စာပစ္စည်းတွေဆုံးရှုံးရသလိုနိုင်ငံသားစီစီရေးကပ်ပြနဲ့အိမ်တော်စုစီရင်တွေပျက်စီးပျောက်ဆုံးကြောင်းကြားသိရတာကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကအခုလိုထုတ်ပြန်တာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့အခြေခံမဲဆန္ဒရှင်စီရင်တွေပြုစုထားပြီးဩဂုတ်လကုန်ပိုင်းမှာတော့အတည်ပြုမဲဆန္ဒရှင်စီရင်ကိုထုတ်ပြန်ဖို့ရှိနေတာဖြစ်ပါတယ်အတီးပြုတ်မဲစင်းထုတ်ပြန်ချိန်မှာနိုင်ငံသားစီစီရေးကပ်ပြားနဲ့အိမ်တော်စုစီရင်ပျက်စီးပျောက်ဆုံးနေသူတွေအနေနဲ့အတီးပြုတ်မဲစင်းမှာမိမိနာမည်မပါဝင်ဘူးဆိုရင်တက်ဆိုင်ရာထောက်ခံချက်အရဆောင်ရွက်နိုင်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးကပြောပါတယ
်။ဟောသူတက်ဆိုင်ရာရည်ကြီးဖွဲ့ရှိတယ်နော်။နောက်ကအုပ်ချုပ်မှုထောက်ကူပြုဖွဲ့စည်းရေးရှိတယ်နော်။သူတို့ကနေပြီးတော့ထောက်ခံချက်ပြည်နဲ့ထည့်လိုက်ရပါတယ်။
မဲမပေးခင်တပတ်အလုံးမှာတော့မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့နဲ့မဲယုံမှာမဲပေးရတာလွယ်ကူစေဖို့အတွက်မဲဆန္ဒရှင်တည်တည်ကံလက်မှတ်တွေထုတ်ပေးဖို့အတွက်ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားကြောင်းလည်းထုတ်ပြန်ထားပါတယ်။အတီးပြုတ်မဲစင်းမှာပါဝင်သူတွေကတော့နိုင်ငံသားစီစီကပ်ပြားနဲ့အိမ်တော်စုစီးရင်တွေပျက်စီးပျောက်ဆုံးနေရင်လေမဲမပေးမီတပတ်အလိုမှာထုတ်ပေးမဲ့မဲဆန္ဒရှင်တည်တည်ကံလက်မှတ်ထုတ်ယူပြီးမဲပေးနိုင်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုဦးသိန်းဦးကပြောပါတယ်
။သူမဲဆင်းမှာပါနေမဲဆန္ဒလက်မှတ်ကိုကျွန်တော်ကထုတ်ပေးလိုက်ပါမယ်။အဲတော့သူတို့အနေနဲ့ဒီမဲဆန္ဒရှင်တည်တည်ကံလက်မှတ်ရရမယ်ဆိုရင်ဒီမှတ်ဖို့တင်ကပြားတို့အိမ်တော်စုစင်းကိုကြောက်ဝင်မယ်လေ။ဒါကျွန်တော်တို့ဒီလက်မှတ်နဲ့ပေးလို့ရပြီပေါ့ဗျာ။
ဩဂုတ်လအကုန်မှာထုတ်ပြန်မဲ့အတီးပြုတ်မဲဆန္ဒရှင်စင်းဟာနောက်ဆုံးအဆင့်ထုတ်ပြန်မှာဖြစ်တာကြောင့်မဲပေးပိုင်ခွင့်မဆုံးရှုံးစေရေးအတွက်မိမိအမည်ပါမပါကြည့်ဖို့နဲ့လိုအပ်တာရှိရင်ပြင်ဆင်ဖို့အတွက်လည်းတိုက်တွန်းပါတယ်။ပွင့်ပြူမျိုးနယ်ကဒေါ်တင်တင်ဝင်းကတော့ညဘက်မှာမထင်မှတ်ပဲရေကြီးလာတာကြောင့်မှတ်ပုံတင်ကပ်ပြားနဲ့အိမ်တော်စုစီးရင်ပျောက်ဆုံးသူတွေရှိကြောင်းပြောဆိုပြီးရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပါတယ်။
ရရမယ်ဆိုရင်တော့တောင်းလိုက်လို့ပဲမြင်တာပေါ့တာ။ဟောကိုပေးခြင်းနဲ့မဲဆန္ဒပေးလို့ရတာပေါ့တာ။
ဇူမီဒီမိုကရေစီကွန်ဂရက်ပါတီအထွေထွေတွင်ရင်းမှုဥဂင်ကန်းလျံကတော့ချင်းပြည်နယ်အတွင်းမှာလန်တတားတွေပျက်စီးပြီးမြေပြိုရာတွေကြောင့်ရွေးကောက်ပွဲအတွက်ပြင်ဆင်ဆောင်ရွက်ရမှာအခက်အခဲရှိနိုင်ကြောင်းပြောပါတယ်
။နိုင်ငံကြီးစုတော်ကညီကြည့်မယ်ဆိုရင်ကျွန်တော်တို့ကဟုတ်ဟိုစက်တင်ဘာအောက်တိုဘာလောက်ဆိုရင်တို့ကမဲဆွေရှင်ခွင့်ပြုမှာပေါ့။အဲ့ဒီချိန်ကျကျွန်တော်တို့ပါတီအကြီးကျယ်လွတ်တော်ဘူးဆိုလည်းဒီတော်ဘူးဆိုတာလည်းချိန်မမရှိဘူး။ဒါကြောင့်တရားတွေလားနေအမြန်ဆုံးလုပ်ပြီးမှပဲကျွန်တော်တို့အဆင်ပြေမဲ့နေထိုင်ရှိတယ်။ဒီကြွားဖို့လာဖို့ဆိုတာလုံးဝမရှိမဲ့နေထိုင်ရှိတယ်။ဒါကြောင့်နိုင်ငံတော်နေအမြန်ဆုံးစီစဉ်ဆောင်ရွက်ပြီလို့ရတယ်။ဒီလိုမဟုတ်ရင်ကျွန်တော်တို့ရွေးကောက်ပွဲမဲထဲမဲ့လို့တော့ကြွားလို့မရဘူး။လွတ်တော်ဘူးဆိုလည်းဒီကြွားလို့မရတဲ့အနေထားဖြစ်နေတယ
်။အခုလိုမြန်မာပြည်တော်အားမှာရေကြီးရေလျှံတာနဲ့မြေပြိုရာတွေကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလွတ်တော်အသီးသီးကကိုယ်စလဲလောင်းအမည်စင်းတင်သွင်းရက်ကိုဩဂုတ်လ၈ရက်နေ့အစောဩဂုတ်လ၁၄ရက်နေ့ကိုပြောင်းရွှေ့ကြောင်းဒီလ၃ရက်နေ့ကထုတ်ပြန်ထားပါတယ်။